မြန်မာနိုင်ငံမှာတစ်ခိုးထုတ်မှုနဲ့မြန်မာစစ်တပ်ကဖမ်းဆီးခဲ့တဲ့တရုတ်နိုင်ငံသား153ယောက်ကိုမနေ့ကထောင်ဒဏ်တသက်ချမှတ်လိုက်တာဟာပြင်းထန်လွန်းတယ်လို့ရန်ကုန်ရှိတရုတ်တန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဥပဒေရေးရာကြမ်းကြင်သူတွေကတော့အများပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေအရအခုလိုချမှတ်လိုက်ခြင်းဖြစ်တဲ့အတွက်ဥပဒေနဲ့ကိုက်ညီတယ်လို့ထောက်ပြကြပါတယ်မြန်မာနိုင်ငံရေးအကဲခတ်သူတွေကတော့လက်ရှိတရုတ်မြန်မာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်နေတာကြောင့်မလို့အခုလိုပြင်းထန်တဲ့စီရင်ချက်ချမှတ်လိုက်တာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်အပြည့်အစုံတော့ကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ဒီကုထုတ်တဲ့တရုတ်နိုင်ငံသား155ယောက်ထဲက53ယောက်ကိုမြစ်ကြီးနားခရိုင်တရားရုံးကဇူလိုင်လ22ရက်နေ့ကထောင်ဒဏ်တသက်ပြစ်ဒဏ်စီရင်လိုက်တာဖြစ်ပါတယ်ထောင်ဒဏ်တသက်တကြုံဆိုတာကိုမြန်မာနိုင်ငံရာဇဝတ်ကြီးမှာနှစ်20လို့ပြောင်းလဲသတ်မှတ်ရမည်လို့ဖော်ပြထားပါတယ်အဲ့ဒီစီရင်ချက်နဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့တရုတ်တန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုလာမှာတော့တရုတ်နဲ့မြန်မာနိုင်ငံစလုံးမှာရှိနေတဲ့လူလိန်ရာဇဝတ်ခိုင်းတွေကမြန်မာနိုင်ငံထဲမှာတစ်ခိုးထုတ်ဖို့ဖျားယောင်တွေးဆောင်ခိုင်းစေမှုကြောင့်အခုလိုဖမ်းဆီးခံရခြင်းဖြစ်ကြောင်းသူတို့ပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်ဟာလည်းပြင်းထန်လွန်းကြောင်းဖော်ပြထားပါတယ်။ဒါ့အပြင်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုတရုတ်နိုင်ငံကတန်တမာရေးနီလန်းအရာအလေးနဲ့အတိအပေးအကြောင်းကြားထားကြောင်းလည်းတရုတ်တန်ယုံကြေညာချက်မှာဖော်ပြထားပါတယ်။တရားမဝင်တစ်ခိုးထုတ်မှုနဲ့ဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတွေကို1963ခုနှစ်ကပြဋ္ဌာန်းထားတဲ့အပကတုံးအများပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေပုံမှန်အရထောင်ဒဏ်10နှစ်ကနေတသက်တကျွန်းချမှတ်ပိုင်ခွင့်ရှိတဲ့အထက်ကအမြင့်ဆုံးပြစ်ဒဏ်ကိုချမှတ်အပြစ်ပေးလိုက်တာဖြစ်ပါတယ်။အခုလိုအမြင့်ဆုံးပြစ်ဒဏ်ကိုချမှတ်အပြစ်ပေးတာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ AHRC အာရှလူ့အခွင့်အရေးကော်မရှင်ကဦးမင်းလွင်ဦးကပြောပါတယ
်။အပကတုံးကတော့ကျွန်တော်တို့ဒီဒါတဲ့ဂျုံပြည်တံကတော့အမြင့်ဆုံးပြည်တဲ့ပြည်တံပေါ့နော်အနည်းဆုံးကတော့10နှစ်ကနေပြီးတော့တော်တော်ဂျုံဒီပြည်နိုင်တဲ့ပြည်တံဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဥစမ်းစင်ကိုအေးအေးယူတော့ကလည်းဒီအဘကတုံးနဲ့ပဲအေးအေးယူထားတာဖြစ်တယ်ပြီးတော့မှထောင်ထဲနေချလိုက်တယ်အခုကျွန်တော်တို့မြောင်းပြည်တွင်းမှာရှိတဲ့ဂျုံတစ်တီပြည်ရန်သာသာပြည်စည်းတွေကိုခိုးယူပြီးတော့ထုတ်တဲ့ကိစ္စမှာလည်းကျွန်တော်တို့အဘကသုံးနဲ့ဆွဲထားတယ်အများပြည်သူပစ္စည်းကာကွယ်ရေးအုပ်ကြီးပုံမှန်သုံးနဲ့ဆွဲတယ်ဆိုတော့ကဒါကလူမျိုးလုံးစင်ပဲဖြစ်ပါတယ်အဲ့တော့ကျွန်တော်တို့တွေ့ရင်တော့ဒါပြစ်ဒဏ်ကနည်းတော့နေပြီလေလို့ကျွန်တော်ပြောလို့ရတာပေါ့ဗျာ
ဖန်ခံထားရတဲ့ကြံတရုတ်နိုင်ငံသားနှစ်ဦးကတော့အသက်15နှစ်ဝန်းကျင်စီသာရှိကြသေးတဲ့လူငယ်တွေဖြစ်တဲ့အတွက်အနေဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်စီချမှတ်အပြစ်ပေးလိုက်ပါတယ်အခုစီရင်ချက်ချခံလိုက်ရတဲ့တရားခဏ်နေအနေနဲ့သူတို့အပေါ်ချမှတ်လိုက်တဲ့စီရင်ချက်ကိုရက်60အတွင်းအယူခံဝင်ခွင့်ရှိပါသေးတယ်။အခုလိုအမြင့်ဆုံးပြည်ထောင်ချမှတ်လိုက်တာဟာလည်းနောက်ပိုင်းမှာသူတို့ကိုရက်လျှော့လွတ်ပေးလို့ရအောင်တမင်စီရင်ချက်ချလိုက်တာမျိုးလည်းဖြစ်နိုင်တယ်လို့ဦးမင်းလွင်ဦးကဆက်ပြောပါတယ်
။ပြောမယ်ဆိုလို့ရှိရင်တော့ဗျာအမြင့်ဆုံးပြည်ထောင်ပေးလိုက်တယ်ဆိုတာကဒါကတစ်ဖက်နိုင်ငံကနေပြားပေးလွတ်ပေးဖို့ပြောလာတယ်ဆိုလို့ရှိရင်လည်းသူတို့အနေနဲ့နိုင်ငံချစ်ကြီးရွတ်ပြန်လဲလွှဲပြောင်းပြီးတဲ့ဆိုပြီးတော့လူငင်းချမှတ်ခွင့်ပြီးတဲ့အခါမှာပြီးတဲ့အစဉ်လာပြီးလဲရှိတာကိုကျွန်တော်တို့တွေ့ရတယ်ဒါကြောင့်ဒီတစ်လုံးနေဖန်တဲ့ကိစ္စမှာအမြင်ကောင်းအောင်အများပြည်သူတွေရဲ့အမြင်မှာမညာမတာကိုယ်နိုင်ငံအတွင်းကိုဝင်ရောက်ပြီးတော့ခိုးယူတဲ့သူတွေကိုတယောက်စွာပြစ်ပေးအေးအေးယူတယ်ဆိုတာတော့ညီရရုံတော့ပဲပြစ်ပေးတယ်လို့တော့ကျွန်တော်မြင်ပါတယ်
အရင်ကလည်းမြမရေပိုင်နဲ့အတွင်းငါခိုးဖမ်းတဲ့နိုင်ငံသားတွေကိုပြည်တံစီရင်ပြီးနောက်ပိုင်းကာလအတန်ကြာမှပြန်လို့ပေးလိုက်တဲ့တာရကတွေရှိခဲ့ဘူးတယ်လို့ဦးမင်းလွင်ဦးကပြောပါတယ်မြမအစိုးရစစ်တပ်ရဲတပ်ဖွဲ့နဲ့တစ်တောဌာနတို့ကပူးတွဲပြုလုပ်တဲ့တရားမဝင်တစ်ခိုးထုတ်မှုတိုက်ဖျက်ရေးစစ်ဆင်ရေးအတွင်းကချင်ပြည်နယ်ထဲမှာမော်တော်ယာဉ်အစင်း400ကျော်တစ်လုံးပေါင်း1600လုံးနဲ့အတူဇန်နဝါရီလတုန်းကတရုတ်နိုင်ငံသားတွေကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်တရားမဝင်တစ်ခိုးထုတ်တဲ့သူတွေကိုမြန်မာအာဏာပိုင်တွေကအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တာဟာအစိုးရအနေနဲ့ပြည်တွင်းမှာနိုင်ငံရေးအရအမြထုတ်လို့တဲ့သဘောနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ပြောဆိုမှုတွေထွက်နေပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံဆက်ဆံရေးတင်းမာမှုတွေကြောင့်ဖြစ်နိုင်ခြေပိုများတယ်လို့နိုင်ငံရေးသုတေသီဦးမင်းစင်ကသုံးသပ်ပါတယ
်လက်ကလောဒီနိုင်ငံရေးအကျိုးမြတ်အတွက်လုပ်တာမျိုးကိုသူရှောင်ရှားကြံပါလိမ့်မယ်ဘာလို့လဲဆိုတော့တပြည့်ခါဟိုအဲ့ဒီနဲ့ငါကတော့မဆားနေဆိုတဲ့အမျိုးပဲလေအဲ့ဒီကြီးအောင်ကျွန်တော်ထင်တာကဘာကြောင့်ဒီယူကောက်ပွဲလက်ကလောနိုင်ငံအမျက်ထုတ်တဲ့ကိစ္စတဲ့ပို့ပြီးတော့ကြီးမားတဲ့အကြောင်းချက်ရှိလို့ပြောရတယ်ဆိုတော့ဒီပြည်ထောင်စုဆက်ဆံရေးဟာ1960နှုတ်မှန်းတော့ကအတော်ဆိုးခဲ့တယ်။80နှုတ်မှန်းမှာပြန်ကောင်းလာတယ်။အခုဒီကျွန်တော်တို့2012နောက်ပိုင်းပေါ့နော်။အဲ့နောက်ပိုင်းမှာပြည်ထောင်စုဆက်ဆံရေးဟာဟိုကျွန်တော်80က80နှုတ်မှန်းကနေစပြီးပြန်တွက်မယ်ဆိုရင်အဆိုးဆုံးအချိန်အညံ့ဆုံးအချိန်ကိုပြန်ရောက်နေလို့သုံးသပ်လို့ရတယ်။ပြည်ထောင်စုဆက်ဆံရေးဟာဟိုယုံကြည်မှု atau ane lah ni, tapi ni dapat apa yang punya lah ni, tapi ni dapat di proxy lu kau ni, pesan kan buat no, asal mui pulu lah tu ya, tu dia kukan kita lah hamil hati saya umat cepat. So kali aku pun ni lagi saya boleh cina cina, ay di petui ni ni, eh si kan buat ni cina pun pun kan mui cepat. Lalu mahu pun ni, kita lawan ni ni, emnya tahu yang lawat tu yang no, ni ni, ini semua ni cina cina.
Tiap usia bayi English dengan zaji pade Global Times dengan zaji ye. สุรัยละนัสเซเนียเนโทอริตาอาบอมาร่อติคုတ်တဲ့သူတွေမှာအပြည့်ရှိစေအောင်တော့အခုချမှတ်လိုက်တဲ့ပြည်ထောင်ဟာပြင်းထန်လွန်ကြောင်းတရုတ်နဲ့မြန်မာနိုင်ငံတို့ဟာချစ်ချစ်ရင်းနှီးတဲ့ဆက်ဆံရေးတည်ရှိနေတဲ့နိုင်ငံတွေဖြစ်ပေမဲ့လည်းမြန်မာနိုင်ငံအတွင်းကတရားစာတာတွေကိုတရုတ်နိုင်ငံကခေါင်းပုံဖျက်အများထုတ်နေကြောင်းမကြသေးခင်ကာလတွေကစလို့အမေရိကန်နဲ့အနောက်အုပ်စုနိုင်ငံတွေကကြားဝင်တတ်ရှုံန